UWSA ဝပြည်သွေးစည်းညီညွတ်ရေးတက်မတော်ပန်ဆန်းဌာနချုပ်မှကျင်းပမဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့ခေါင်းဆောင်တွေရဲ့ညီလာခံကိုကိုကန့်အဖွဲ့ကကိုစလဲ၃ဦးတက်ရောက်ပြီးအထူးကအနေနဲ့ဒေသတွင်းကတိုက်ပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးသွားမယ်လို့ကိုကန့်အဖွဲ့ရဲ့ပြောခွင့်ရသူဦးထွတ်မြတ်လင်းကပြောပါတယ်
။ကျွန်တော်ဆုံးဖြတ်ပြီးပါပြီ။ကျွန်တော်ဒီဦးစည်းချုပ်ရဲ့တူးချုပ်ရဲ့ပြီးတော့ကျွန်တော်ရဲ့တက်မယ်။ကျွန်တော်အထူးကတော့ဒီကျွန်တော်ဒေသတွင်းမှာဖြစ်နေတဲ့အဖြစ်အပျက်တွေကိုကျွန်တော်တင်ပြဖို့ရှိပါတယ်။ဒီပြင်ကတော့ကြည့်အောင်မယ်ကျွန်တော်ဒီပါရီဆွေးနွေးကြမလဲဆိုတာကျွန်တော်အဲ့ဒီပုံမူတည်ပြီးတော့ကျွန်တော်ဆွေးနွေးသွားမှာပါ။ငင်းချင်းရင်းနဲ့ပတ်သက်ပြီးတော့သဆုံးတရားတူတယ်မှုဥမာကျွန်တော်ဒီတနိုင်ငံတော်အတိုင်းအတာအနေနဲ့စစ်ရည်ရဆဲသွားရင်တော့ကောင်းတာပေါ့ဗျ
။ကိုကဲလက်နဲ့ကိုင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွတ်မြတ်လင်းပြောသွားတာပါရှင်။ဒီပန်ဆန်းညီလာခံကိုတက်ရောက်မဲ့ KNU ကင်မျိုးသားအစည်းအရုံးရဲ့အထွေထွေတွေ့မှုချုပ်ဖတိုကွတ်ထွန်းဝင်းကလည်း KNU အနေနဲ့လက်ရှိနိုင်ငံရေးအခြေအနေတွေနဲ့ငင်းချမ်းရေးကိစ္စရပ်တွေကိုအဓိကထားပြီးဒီဆွေးနွေးပွဲမှာတင်ပြသွားမယ်လို့ပြောပါတယ်
။ကျွန်တော်တို့ဆွေးနွေးမှာကတော့ဖိတ်ကြားချက်အတိုင်းပေါ့လေနော်။အဓိကကလူပန်းချက်ကိုလက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်တာတို့နောက်တစ်ခုကတော့အခုနိုင်ငံဒီမှာငင်းချမ်းတည်ဆောက်ဖို့အတွက်ကျွန်တော်တို့အပေါ်စီတီတီအမြင်ကိုဆွေးနွေးတင်ပြမှာဖြစ်ပါတယ်ဒီကိစ္စကခုပဲကျွန်တော်ဆွေးနွေးသားမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကငင်းချမ်းရဲ့အတွက်ကျွန်တော်ဆွေးနွေးမယ်ဆိုလို့ရှိရင်တော့ခုရှိနေတဲ့တိုက်ပွဲတွေတော့ရပ်သွားဖို့အတွက်တော့ကျွန်တော်တို့အမြင်နဲ့တင်ပြမှာပေါ့နော်ခုငင်းချမ်းတည်ဆောက်မယ်ဆိုတဲ့ဒါတွေကလည်းလိုအပ်တော့တိုက်ပွဲတွေရှိလို့ရှိရင်တော့ငင်းချမ်းတယ်လို့ပြောလို့မှမရနာကျွန်တော်တို့အခုကအဖွဲ့အစည်း16ခုနဲ့ဖွဲ့တဲ့ NCCT မှာကြာတော့တပြေလုံးပြစ်ခတ်ရစေအကိုသွားပြီးတော့နိုင်ငံတွင်းဆွေးနွေးမယ်ဆိုလို့ရှိရင်အတိတ်ကတော့နိုင်ငံပြည်ထနာဒီကိုရှင်းမယ်ဆိုလို့ရှိရင်တော့နောက်ပြီးတော့ကျွန်တော်တို့နိုင်ငံတော်ကိုဖယ်ရပြည်တော်စုနဲ့တူတောင်းမယ်ဆိုလို့ရှိရင်လည်းအငြင်းချမ်းရေးကိုသွားနိုင်တဲ့နိုင်ငံတစ်ခုပဲလို့မြင်တယ်ဒါတို့ကျွန်တော်ဆွေးနွေးသားမှာပဲလို့လည်းကျွန်တော်ယူနေအထက်ထဲကတော့ရှိတဲ့အဖွဲ့တစ်ဖွဲ့ချင်းရဲ့သုံးသပ်မှုအပေါ်မှာမူတည်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်။ KNU ကမြို့သားစီယုံရဲ့ထွေထွေတွေ့ရမှုချုပ်ဖရိုကွက်ထွန်းဝင်းပြောသွားတာပါရှင်။ပန်ဆန်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA အဖွဲ့ကလည်းပြီးခဲ့တဲ့ရက်ကဗိုလ်လုံမှုဆောင်ကော်မတီအစည်းအဝေးအရေးပေါ်ခေါ်ယူပြီးသူတို့တင်ပြမဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့ကြပါတယ်။ပန်ဆန်းအစည်းအဝေးကိုတက်ရောက်ဖို့မိုင်းလာမျိုးကိုရောက်ရှိနေတဲ့ RCSS အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာပြောပြတာက
တိုင်းပြည်ရဲ့လိုအပ်ချက်ဖြစ်တဲ့ဒီငင်းချမ်းရေးတနိုင်ရလုံးအပြစ်ခတ်ရအစွဲရေးမြို့သားပြည်နယ်တင်းမြေရေးစသည့်အရေးကြီးတဲ့အချက်တွေကိုကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းများနဲ့အတူပူးပေါင်းပြီးတော့ပါဝင်ဆောင်ရွက်နိုင်ဖို့အရေးကိုကျွန်တော်တို့ဦးစားပေးပြီးတော့ဆွေးနွေးတော့မှာဖြစ်ပါတယ်အကောင်းဆုံးတော့ကျွန်တော်တို့မျှော်လင့်ထားပါတယ်။တနင်္ဂနွေလောပိခါရဆယ်ကြီးကနေတစင်ဒီကျွန်တော်တို့အားလုံးမျှော်မှန်းတောင်းတနေတဲ့ငင်းချမ်းကြီးနဲ့ဒီအမျိုးသားပြည်နယ်ပြည်များရေးကိစ္စကိုကျွန်တော်တို့အတူပူးပေါင်းပြီးတော့ဖော်ဆောင်သွားနိုင်ပါမယ်လို့ကျွန်တော်အဲ့လိုပဲမျှော်အကောင်းဆုံးကိုမျှော်လင့်ထားပါတယ
်။ RCSS SSA အဖွဲ့ရဲ့ဗိုလ်မှူးကြီးဆိုင်းလာပြောသွားတာပါ။မေလတရနေ့မှာစတင်ကျင်းပမဲ့ဒီညီလာခံကိုတက်ရောက်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ကိုဖိတ်ကြားထားပါတယ်။ဒီညီလာခံကိုကချင်လူမျိုးရေးတက်မတော် KIA မိုင်းလာနဲ့ဝပြည်သွေးစည်းညီညွတ်ရေးတက်မတော်တို့ကဦးစီးဆောင်ရွက်တာဖြစ်ပါတယ်ရှင်။